ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီမှုလုပ်ငန်းတွေအတော်များများရပ်နားထားလိုက်ရတဲ့အတွက်ဒေသခံဒုက္ခသည်တွေအပေါ်ထိခိုက်မှုတွေရှိလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှူးရုံးကပြောလိုက်ပါတယ်။ဘလို့အခြေအနေတွေဖြစ်လာနိုင်တယ်လဲဆိုတာကိုတော့စုံစမ်းမေးမြန်းထားတဲ့ရန်ကုန်ရုံးခွဲကကိုသားညူဦးကနေပြောပြမှာပါရှင်
။ရခိုင်ပြည်နယ်အတွင်းမဖြစ်မနေလူအချက်ရှိသူတွေအတွက်အစားအစာရေးကျန်းမာရေးဆောက်ရှောက်မှုဒီအခြေခံလူအချက်အတော်များများကိုအဲ့မှာရှိနေတဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ဆွေးနွေးမှုတဲ့နိုင်ငံတကာအဖွဲ့အစည်းတွေကအတိအကထောက်ပံ့ကူညီပေးနေတာပါ။ကုလသမဂ္ဂနဲ့ NGO ဘက်ကတော့ဒီရခိုင်ပြည်ပခါမှာဖြစ်နေတဲ့ရခိုင်လူမှုအတိုင်းဝိုင်းကိုရောမွတ်စလင်လူနည်းစုအတွက်ကိုပါနှစ်ဖက်လုံးမျှတအောင်လို့အကူအညီပေးတယ်လို့ဆိုပေမဲ့လို့ဒေသခံရခိုင်လူမျိုးတော်များများကတော့အကူအညီတွေဟာဘက်လိုက်ပြီးတော့ဒီနိုင်ငံတကာအဖွဲ့တွေဟာမွတ်စလင်လူနည်းစုတွေဘက်ကယက်တီတယ်ဆိုပြီးတော့မြင်ကြပါတယ်။ဒီအခြေခံပေါ်ကနေပြီးတော့အခုလိုမျိုးဒီကုလသမဂ္ဂနဲ့ NGO ရုံးတွေဝန်ထမ်းတွေရဲ့နေအိမ်တွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းကလူအုပ်လိုက်တိုက်ခိုက်တာတွေဖြစ်ခဲ့တယ်လို့ထောက်ပံ့ကူညီရေးအတွက် ground ချုပ်လဲဖြည့်ဆည်းလူရက်တာတွေခံခဲ့ရပါတယ်။ဒီအခြေအနေဟာလူသားချင်းစာနာကူညီမှုလုပ်ငန်းတွေအတွက်အတော်လေးကိုအကြက်ရိုက်စေခဲ့တယ်လို့ရန်ကုန်ကုလသမဂ္ဂလူသားချင်းစာနာကူညီရေးညှိနှိုင်းမှုရုံးရဲ့ပြောခွင့်ရသူ Pierre Foreign က VOA ကိုပြောပါတယ
်။ We're very concerned about the humanitarian impact on people.Hundreds of thousands of people.
ဒီကိန်းကင်းရဲ့အတွင်းမှာကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့ထောက်ပံ့ရေးအဖွဲ့အစည်းတွေစီကအကူအညီယူနေရတဲ့လူသိမ်းကဏ္ဍအပေါ်ထိခိုက်မှုဖြစ်စေတဲ့လူသားချင်းစာနာမှုလုပ်ငန်းအကျက်အတွဲအခြေအနေပေါ်မှာအင်မတန်စိုးရိမ်မကင်ရှိနေပါတယ်။နိုင်ငံတကာလူသားချင်းစာနာကူညီရေးအဖွဲ့တွေရဲ့ယုံတွေဝန်ထမ်းတွေရဲ့နေအိမ်တွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကလူအုပ်နဲ့တိုက်ခတ်ခံရမှုဖြစ်ပွားတဲ့နောက်ပိုင်းအကူအညီပေးရေးလုပ်ငန်းအများစုရထားလိုက်ရပါတယ်။ဒီအခြေအနေကြောင့်စစ်တွေပတ်ဝန်းကျင်မှာရှိတဲ့နေအိမ်စွန့်ခွာတင်းရှောင်ကြရတဲ့ဒုက္ခသည်စခန်းတွေရခိုင်ပြည်နယ်အတွင်းမှာပိတ်ခံထားရတယ်လို့တိကျဖြစ်နေတဲ့ကြေးရွာတွေရခိုင်လူမှုအတိုင်းအဝိုင်းကပြည်သူတွေကိုအထူးသဖြင့်ထိခိုက်သက်ရောက်မှုရှိတာကြောင့်စိုးရိမ်မိပါတယ်
။ဒီအခြေအနေကြောင့် UNO ချလို့ခေါ်တဲ့လူသားချင်းစာနာကူညီရေးညှိနှိုင်းမှုရုံးရန်ကုန်ဌာနကိုယ်စားလှယ်ဦးဆောင်တဲ့ကုလသမဂ္ဂအဖွဲ့အစည်းတည်တည်ကကိုယ်စားလှယ်အဖွဲ့ဟာဒီရခိုင်ပြည်နယ်ကိုသွားပြီးတော့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တနေ့ကပဲတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဓိကအချက်ကတော့ဒီမဖြစ်မနေလုပ်ရမယ့်လူသားချင်းစာနာကူညီမှုလုပ်ငန်းတွေအများဆုံးပြန်ပေးနိုင်မှုအတွက်အကူအညီပေးရေးဝန်ထမ်းတွေပြန်လာခွင့်ရယူကိုဆွေးနွေးခဲ့ကြတာလို့သိရပါတယ်။အခုဆိုရင်ပဲဒီလက်တွေ့မှာထိခိုက်မှုတွေအတော်လေးရှိနေပြီလို့လည်း Pearl Foreign ကပြောပါတယ်
။ Yes, well, we already see the impact on people there.
အခုလည်းငယ်အခြေအနေမှာပဲပြည်သူတွေအပေါ်ထိခိုက်သက်ရောက်မှုတွေရှိနေပါပြီ။ဥပမာဆိုရင် ITP ဒုက္ခသည်စခန်းမှာရှိတဲ့ကလေးငယ်15,000နီးပါးဟာအခုဆိုရင်စိတ်ပန်းဆိုင်ရာရောလူမှုအထောက်ပံ့တွေပါခံစားမှုများရှိကြတော့ပါဘူးပိုပြီးစိတ်ပူစရာကောင်းတာကတော့အာဟာရချို့တဲ့မှုကြောင့်အသက်အန္တရာယ်ကြုံတွေ့နေရတဲ့ကလေးငယ်300ကျော်ကိုကုသဆောင်ရွက်ပေးမှုတွေအခုမလုပ်နိုင်တာကြောင့်ဒီကလေးတွေရဲ့အသက်အန္တရာယ်ကိုပါချင်းချောက်မှုရှိနေပါတယ်
မြန်မာဆွေအဖက်ကတော့ဒီပြီးခဲ့တဲ့စစ်တွေအကြမ်းဖက်မှုဖြစ်ရပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တစ်ဖက်မှာလည်းဒီ NGO တွေစောင့်နေတဲ့လုပ်ငန်းတွေမှာအစားထိုးလုပ်နိုင်မှုအတွက်ပြင်ဆင်ဆောင်ရွက်မှုတွေရှိနေပါတယ်ဒါမှမဟုတ်လေအရင်မြစ်ပိုင်းဆိုင်ရာအကန့်အသတ်တွေကြောင့်အစိုးရဘက်ကဒီလုပ်ငန်းတွေလုပ်ဖို့အတွက်အခက်အခဲရှိနေမယ်လို့ Pearl Foreign ကမြင်ပါတယ်
but really the most concern is in terms of water there are people in Pakta in particular that
the ဆွေးရအကောင်းဆုံးအခြေအနေကတော့ရေရရှိရေးပါအထူးသဖြင့်ပေါတောမြို့နယ်အတွင်းကဒုက္ခသည်တွေဟာအခြားနေရာတွေကနေပို့ဆောင်ရတဲ့တောက်သုံးရေကိုမိခိုးနေရတာပါဒါကို NGO အဖွဲ့အစည်းတွေကပုံမှန်လှုပ်ဆောင်ပေးနေတာပါဘာမှထက်အကူအညီမပေးနိုင်ဘူးဆိုရင်အခုတည်င်းပတ်အတွင်းမှာပဲတောက်သုံးရေပြတ်ပါလိမ့်မယ်နောက်တစ်ချက်ကတော့ကျန်းမာရေးကိစ္စပါပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်း MSF လုပ်ငန်းတွေရပ်နားခံရကြတဲ့ကရခိုင်ပြည်နယ်အတွင်းကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအပေါ်အတော်လေးထိခိုက်သက်ရောက်မှုတွေရှိနေခဲ့တာပါဒီတော့အတော်ကိုနာမကျန်းဖြစ်နေသူတွေကိုအရေးပေါ်စိတ်ကူတားဖို့အတွက်စေယုံတွေကိုပြောင်းရွှေ့အကူအညီပေးဖို့ဆိုတာမဖြစ်နိုင်တော့ပါဘူးဒါကြောင့်အရေးပေါ်ဆေးဝါးကုသနိုင်ဖို့ဆေးရုံကိုလွှဲပြောင်းပေးနိုင်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းဖြစ်နိုင်သမျှမြန်မြန်အစားထိုးနိုင်ဖို့လိုပါတယ်။ NGO လုပ်ငန်းတွေနေရာမှာအစားထိုးလုပ်ကိုင်နိုင်ဖို့အစိုးရဝန်ကြီးဌာနကနောက်ထပ်ဝန်ထမ်းတွေကိုပို့လွှတ်တာမျိုးတော့ရှိပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေအပြည့်အဝဆောင်ရွက်နိုင်ဖို့အရင်းမြစ်ဆိုင်ရာကန့်သတ်မှုတွေရှိနေပါတယ
်။စစ်တွေမျိုးအတွင်းမှာဒကောင်စင်းကောက်ခံမှုကိုစနားပြတဲ့အနေနဲ့အင်းတွေမှာတာနာအလံလွှင့်ထူထားတာကို NGO ဝန်ထမ်းတူကသူရဲ့နေရှိကအလံကိုဖျောက်ခဲ့တဲ့နောက်ဒေသခံတွေနဲ့တင်းမာမှုတွေဖြစ်ခဲ့တာပါ။အဲဒီနောက်ပိုင်းဒီ UN နဲ့ NGO အစောက်အုံတွေလူနေအိမ်တွေကိုလူအုပ်ကြီးကတက်ခိုက်ဖျက်ဆီးမှုတွေလုပ်ပါတယ်။တနေ့ကရောက်သွားတဲ့ဒီကုလသမဂ္ဂကူစရဲဖွဲ့တွေဟာဒီအပျက်စီးတွေကိုလိုက်လံစစ်ဆေးခဲ့တယ်လို့ပဲအနီးနားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။အဲဒီနောက်ပိုင်းမှာပဲဒီအခြေအနေတွေပေါ်တည်ပြီးတော့လက်တော်မှာအကူအညီတွေဆက်ပြီးတော့မပေးနိုင်ဘူးဆိုရင်တော့ဒုက္ခသည်တွေအတွက်လူမှုအချက်တွေနောက်အသက်အန္တရာယ်ပါဆိုရင်ရတဲ့ကျန်းမာရေးပြဿနာတွေရှိလာလိမ့်မယ်ဆိုပြီးတော့သတိပေးပြောဆိုခဲ့ကြတာပါခင်ဗျာ။